ရုရှားတို့ရဲ့ကျူးကျော်စစ်ကိုအောင်းနိုင်မှာဖြစ်တယ်လို့ယူကရိန်းသမ္မတကစစ်ပွဲရက်တရပြည့်တဲ့နေ့မှာဒီကနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံကိုကာကွယ်နေတဲ့စစ်ပွဲရက်ပေါင်းကတရရှိသွားပြီလို့သမ္မတဗလာဒီမီယာဇယ်လန်စကီကဒီကနေ့မှာခုလိုပြောကြားခဲ့တာပါ။အ
လီဒါဖရက်စီတူတ်ဂလောဝါဖီဆူပရက်ဇီဒန်တာတူတ်ပရီမီယာမင်းစတာအူကရိန်းရှ်မဂါလ်တူတ်ပဒလက်တူတ်ပရက်ဇီဒန်တူတ
်မရှာကမန်ဒါတမရယုံအကြီးအကဲယူကရိန်းဝန်ကြီးချုပ်စားတဲ့အစိုးရတာဝန်ရှိသူတွေနဲ့အတူတမရဗလာဒီမီယာဇလန်စကီကဗီဒီယိုမင်ကွန်းပြောကြားခဲ့တာမှာယူကရိန်းကိုကာကွယ်နေတဲ့သူတို့အဖွဲ့ပို့ပြီးတော့ကြီးမားခိုင်မာလာတယ်လို့ပြောကြားခဲ့ပါတယ်။ယူကရိန်းစစ်တပ်နဲ့အရေးအကြီးဆုံးယူကရိန်းပြည်သူတွေနဲ့အတူယူကရိန်းကိုကာကွယ်နေတာရက်တရရှိသွားပြီဖြစ်ကြောင်းနဲ့စစ်ပွဲကိုအနိုင်ရမှာဖြစ်တယ်လို့တမရကပြောကြားခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းနိုင်ငံပိုင်နဲ့20ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားတယ်လို့ကြားသာပရိနေတွေကလည်းယူကရိန်းသမ္မတကပြောကြားခဲ့ပါတယ်။ကီလိုမီတာ1000ကျော်တဲ့ဒီနယ်စပ်တစ်လျှောက်မှာတိုက်ပွဲတွေဇက်တိုက်ပုံမှန်ဖြစ်နေတဲ့အကြောင်းနဲ့ရုရှားတပ်တွေသိမ်းထားတဲ့ယူကရိန်းနယ်မြေဟာနယ်သာလန်နိုင်ငံအခြေအဝင်းလောက်ရှိနေတယ်လို့လက်ဇမ်ဘတ်ထွတ်တော်မှာအွန်လိုင်းကနေတဆင့်မင်ကွန်းပြောကြားစဉ်မှာသမ္မတဇယ်လန်စကီကနှိုင်းယှဉ်ပြောကြားသွားခဲ့ပါတယ်ရှင်။